အလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံရဲ့ယဉ်ကျေးမှုမြို့တော်မန္တလေးမှာအလုံးအယုတ်ဆိုးအကြီးတန်းနဲ့အကြမ်းဖက်မှုတစ်ခုဖြစ်ပွားသွားခဲ့ပါပြီ။လူနည်းယောက်တွေတချို့တန်ရရနေအိမ်တွေကားတွေဆံကယ်တွေတိုက်ခိုက်ဖြစ်စီခံရတာတွေဖြစ်ပွားခဲ့ပါပြီ။ထုံးစံတိုင်းဤပညာခေတ်ကြီးမှာဒီသတင်းကဘာတလောတမုတ်ချင်းပြန့်နှံ့သွားခဲ့ပြီလည်းဖြစ်ပါတယ်။ဒီထက်ပိုဆိုးတာကမန္တလေးနေပြည်သူတွေရဲ့စိတ်မလုံခြုံမှုအထူးသဖြင့်အစ္စလမ်ဘာသာကိုးကွယ်သူနိုင်ငံသားတွေရဲ့စိတ်မလုံခြုံမှုကတော့ကြီးမားစွာဖြစ်ပေါ်ခဲ့ပါပြီ။ရခိုင်ပြည်နယ်ကစလိုက်တဲ့ဒီဘာသာရေးလူမျိုးရေးဆန်တဲ့ပြဿနာဟာမိထီလာရှမ်းပြည်နယ်လာရှိုးပဲခူးတိုင်းရန်ကုန်တိုင်းတွေမှာဖြစ်ပွားခဲ့ပြီးရပ်ဆိုင်းသွားရုံမကအခုမန္တလေးရှိမြို့တော်ကြီးမှာလည်းဖြစ်ပွားခဲ့ပြန်ပါပြီ။ဒီပြဿနာဘယ်လိုဖြစ်ရတာပါလဲ။ဒီပြဿနာနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကင်တယ်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။လက်ရှိမန္တလေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဟာအထူးအဆန်းဖြစ်စဉ်မျိုးတော့မဟုတ်ပါဘူး။ကြိုတင်မသိရှိမတားဆီးလို့မရတဲ့အဖြစ်ပြက်မျိုးလည်းမဟုတ်ပါဘူး။ဇလန်းကတော့ထုံးစံအတိုင်းမန္တလေး28လမ်းနဲ့28လမ်းတောင်းကနေလက်ဖက်ရည်ဆိုင်ပိုင်ရှင်အစ္စလမ်ဘာသာဝင်2ယောက်ပြင်မနာမျိုးရဲစခန်းမှာမဒိမ့်မှုနဲ့အမှုဖွင့်တိုင်ကြားခံရတယ်ဆိုတာကနေစပါတယ်။ဒါကတိုင်ကြားထားတဲ့အစ်စ်မှပဲရှိသေးပြီးရက်တပ်ဖွဲ့ကိုယ်တိုင်ကစုံစမ်းမေးမြန်းနေစေအခြေအနေပါ။ဆွဆွဲခံရသူတွေကိုလည်းဖမ်းနာစည်းတာမလုပ်ပါဘူး။ဒါပေမဲ့ပြဿနာကအဲ့လောက်နဲ့ရပ်မနေပါဘူး။ဒီတိုင်ကြားခံရမှုပြဿနာကိုအခြေပြုပြီးအစွန်းရောက်သူတချို့ဟာအင်တာနက်လူမှုကွန်ရက်စာမျက်နှာကနေတဆင့်တကယ်ကျူးလွန်ခဲ့တဲ့မှုကင်းကြီးဖြစ်တဲ့အောင်အမုန်းတရားပေါ်ပေါက်လာအောင်လှုံ့ဆော်မှုတွေဒရက်ဆက်လုပ်ခဲ့ကြပါတယ်။ထင်ရှားတဲ့အမုန်းတရားဖြန့်ဖြူးသူတွေထဲမှာမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီခေါင်းဆောင်ဦးနေမျိုးဝေမန္တလေးမပါတာအဖွဲ့ခေါင်းဆောင်အရှင်ဝီရသူနဲ့အခြားသူတွေပါဝင်ကြပါတယ်။ဒီအမုန်းတရားဖြန့်ဖြူးမှုအခြေခံကစပြီးမန္တလေး28လမ်းနဲ့28လမ်းတောင်းကလက်ဖက်ရည်ဆိုင်ပဝင်းကျင်မှာမငြိမ်မသက်ဖြစ်ပါတယ်။ဒါကိုရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ့်ဖို့စူးစမ်းတယ်လို့ဆိုပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ကအဲ့ဒီလိုထိမ့်သိမ့်နေတဲ့ကြားကဆော့ဆော့ကပြောခဲ့တယ်လို့လူသေးဆုံးထိခိုက်ဒဏ်ရာရသူရနေအိမ်အဆောက်အုံနဲ့ကားဆိုင်ကယ်တွေဖျက်ဆီးခံရတဲ့အထိဖြစ်ပွားခဲ့တာပါ။ဒီနေရာမှာမေးစရာတစ်ခုရှိပါတယ်။အခုလိုဘာသာခြားကမရင်းကျင့်နေဆိုတဲ့အတိမပြုတ်နိုင်သေးတဲ့သတင်းကိုပြန်အောင်ဖြန့်တဆက်တဲ့ဘာသာခြားအမုန်းတရားပြန့်နှံ့အောင်လုပ်နောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပွားဆိုတဲ့ဖော်မြူလာဆန်ဆန်လုပ်ရက်သမရဦးသိန်းစိန်အစိုးရကမသိမတားဆီးနိုင်ဘူးလားဆိုတဲ့မေးခွန်းဖြစ်ပါတယ်တကယ်တော့ဒီပြဿနာကိုသမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ပြီးခဲ့တဲ့နှစ်ကလေးကတီးခဲ့တာပါ
သမရဦးသိန်းစိန်ရဲ့2013ဇူလိုင်လရဲ့မိခွန်းကိုနည်းနည်းပြန်နားထောင်ကြည့်ရအောင်ပါသမရရဲ့မိခွန်းတနေရာမှာအဲ့ဒီချိန်ကမလေးရှားရောက်မြန်မာအလုသမားတို့ချို့တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးခုလိုပြောဆိုထားပါတယ်ဒီဖြစ်ရကနေကျွန်တော်တို့အနေနဲ့သင်ခန်းစာအဖြစ်ရယူရမယ့်ကိစ္စကတော့နိုင်ငံတွင်းမှာမော်မြတ်တဲ့ကိုယ်ကွယ်ယုံကြည်မှုကိုခုလုံးလုပ်ပြီးလူစုရဲ့အစွန်းရောက်လုပ်ရက်တွေမတူညီတဲ့ကိုယ်ကွယ်ယုံကြည်မှုတွေအကြားအမုန်းတရားတိုးပွားအောင်လှုံ့ဆော်မှုတွေကိုကျိုးစည်းဝါနဲ့ရှင်တဲ့နိုင်ငံရေးစည်းဝါးရေးအမျက်ထုတ်လှုပ်ဆောင်မှုတွေကြောင့်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေဟာပြည်ပနိုင်ငံများမှာရောက်ရှိနေထိုင်ကြရတဲ့ကျွန်တော်တို့ရဲ့နိုင်ငံသားများကိုမလုံခြုံမှုတွေနဲ့စိုးရိမ်တောကတွေဖြစ်စေခဲ့တာပဲဖြစ်တယ်လို့ဆိုပါတယ်။ပြောရရင်သမရဦးသိန်းစိန်ဟာ hate speech လို့ခေါ်တဲ့အမုန်းတရားဖြန့်ဖြူးမှုရဲ့အန္တရာယ်ကိုသိနေတဲ့သဘောသက်ရောက်ပါတယ်။ဆက်ပြီးပြောတာကကျွန်တော်တို့အနေနဲ့နိုင်ငံတွင်းမှာတစ်ဖက်နဲ့တစ်ဖက်ကြားအမုန်းတရားတွေကြီးထွားအောင်လှုံ့ဆော်ဆောင်ရွက်မှုတွေကိုဥပဒေနဲ့အညီထိထိရောက်အေးအေးယူဆောင်ရွက်ဖို့နဲ့ထပ်မံပေါ်ပေါက်ခြင်းမရှိအောင်ကာကွယ်တားဆီးဖို့အချိန်အဟောမြင့်ကြိုးပမ်းကြရမှာဖြစ်တယ်လို့ဆိုပါတယ်။အခုဆိုသမရအဲ့ဒီမိခွန်ပြောတာတမျှတိတိရှိသွားပါပြီ။အကြမ်းဖက်မှုတွေဖြစ်ပွားမှုရဲ့အဓိကလက်သေးတရားခံဖြစ်တဲ့အဲ့ဒီအမုန်းတရားဖြန့်ဖြူးသူတဦးတယောက်ကိုမှအစိုးရကအေးအေးယူတာမရှိခဲ့ပါဘူး။ဒါကြောင့်လဲအမုန်းတရားဖြန့်ဖြူးသူတွေဟာပိုပြီးအတင့်ရဲပိုပြီးဆိုးရွားလာနောက်ထပ်အကြမ်းဖက်မှုတွေအချိန်မရွေးဖြစ်လာနိုင်သေးတဲ့ဆိုတဲ့အနေအထားမျိုးကြုံတွေ့လာရတာဖြစ်ပါတယ်
။သမရဦးသိန်းစိန်ဟာအမုန်းတရားဖြန့်ဖြူးတဲ့သူတွေကိုအရေးယူမယ်ဆိုတဲ့မိကွန်းပြောပြီးတနည်းအကြာအခုဇူလိုင်3ရက်နေ့မှာနောက်ထပ်မိကွန်းတစ်ခုပြောခဲ့တယ်လို့မန္တလေးမှာအကြမ်းဖက်မှုကြီးတစ်ခုကလည်းတိုက်တိုက်ဆိုင်ဆိုင်ပြန်ဖြစ်လာတာကြုံရပါတယ်။သမရဦးသိန်းစိန်ပြောတာကပြုပြင်ပြောင်းလဲရေးအောင်မြင်နိုင်ဖို့အတွက်တိုင်းပြည်အတွင်းမှာရှိတဲ့ပြည်သူများအကြားမှာမုန်တိမှုများဖြစ်ပွားစေမဲ့ပြုမှုပြောဆိုရေးသားမှုများနဲ့လှုံ့ဆော်မှုများကိုရှောင်ရှားကြဖို့တိုက်တွန်းအပ်ပါတယ်။ နိုင်ငံသားအချင်းချင်းတိုင်းရင်းသားအချင်းချင်းအမုန်းတရားတွေကြောင့်စီးလုံးညီညွတ်မှုပြတ်ပြားပြီးပြည်သူတွေဒုက္ခမျိုးစုံတွေ့ကြုံနေကြရတာကိုကမ္ဘာဖြစ်စဉ်ဖြစ်ရများကသက်တည်ပြနေပါတယ်ဒါကြောင့်နိုင်ငံသားများအကြားအမုန်းတရားများပွားစီမဲ့အပြုအမူအပြောဆိုအရေးအသားများကိုကျွန်တော်တို့လူအဖွဲ့အစည်းအနေနဲ့ရှုံချပြစ်တင်စန့်ကျင်ရမှာလေဖြစ်ပါတယ်လို့ဆိုပါတယ
်။ဓမ္မရဦးသိန်းစင်ပြောတာရှင်းပါတယ်။လွန်ခဲ့တဲ့တစ်နှစ်ကအမုန်းတရားဖြန့်ဖြူးနေသူတွေကိုအရေးယူမယ်ပြောခဲ့ပေမဲ့အခုတစ်နှစ်ပြည့်တဲ့အချိန်မှာတော့သူတို့အစိုးရအာဏာပိုင်တွေအနေနဲ့ဘာတာဝန်မှယူတော့မှာမဟုတ်ပဲလူအဖွဲ့အစည်းကသာရှုံချပြစ်တင်စန့်ကျင်ကြပါဆိုပြီးပြည်သူတွေလက်ထဲပြန်ထိုးထည့်သွားခဲ့တာပါ။ဒီပေကတော့ဒီပြဿနာကိုကင်တွယ်အေးအေးယူနိုင်တဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထရေးဝန်ကြီးဌာနကိုသမရဦးသိန်းစင်ညွှန်ကြားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်။ပြောရရင်နိုင်ငံအကြီးအကဲအထွတ်ထိပ်လို့ခေါ်ဝေါ်သမုတ်နေကြတဲ့သမရဦးသိန်းစင်ရဲ့မိခွန်းကိုကြည့်ရင်သူ့အစိုးရလက်ထက်ဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဘာမှအေးအေးယူနိုင်တာမရှိသလိုလုံနိုင်စွမ်းမရှိတာလည်းပေါ်လွင်နေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။